သမရဒေါ်နယ်ထရမ့်ကအမေရိကန်နိုင်ငံအလဲပိုင်းမှာရေနံပိုင်လိုင်းနှစ်ခုတည်ဆောက်မယ်စီမံကိန်းတွေကိုခွင့်ပြုလိုက်ပါတယ်။ဒါဟာလွန်ခဲ့တဲ့၄ရက်ကသူအစားထိုးတာဝန်ယူလိုက်တဲ့သမရဘာရက်ကိုဘားမားလက်ထက်မှာချမှတ်ခဲ့တဲ့ policy တွေကိုပယ်ဖြစ်လိုက်တဲ့အထက်ကသမရအစ်အနေနဲ့နောက်ဆုံးလှုပ်ဆောင်မှုလည်းဖြစ်ပါတယ်။ကနေဒါနိုင်ငံကနေရေနံစိမ်းပါတဲ့သဲနှုံမြေတွေကိုအမေရိကန်နိုင်ငံမက္ကဆီကိုပင်လယ်ကွေ့မှာရှိတဲ့ရေနံချက်ဆက်ယုံတွေကိုတည်ဆောင်ပေးမဲ့ Keystone XL pipeline စီမံကိန်းနဲ့မြောက်ဒကိုတာပြည်နယ်ကရေနံတွေကိုအီလီနွိုင်းပြည်နယ်အထိတည်ဆောင်ပေးမဲ့ဒကိုတာပိုက်လိုင်းစီမံကိန်းအကောင့်ထဲပေါ်နိုင်ရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေပြန်လည်လှုပ်ဆောင်ဖို့သမ္မတထရမ့်က Executive Order လို့ခေါ်တဲ့သမ္မတအမိန့်ကိုလက်မှတ်ထိုးလိုက်ပါတယ်။ကာလအတန်ကြာပြန်လည်သုံးသပ်မှုတွေလှုပ်ဆောင်ပြီးတဲ့နောက်တဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတအိုဘားမားက Keystone စီမံကိန်းကိုပယ်ချခဲ့တာဖြစ်ပါတယ်။မနေ့တုန်းကလည်းStanding Rock Sioux တိုင်းရင်းသားအမေရိကန်တွေနဲ့သူတို့ကိုထောက်ခံသူတွေကဒါကိုတာပိုက်လိုင်းတိဆောက်မယ်ဆိုရင်သူတို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေနဲ့တောက်သုံးရေရရှိကိုထိခိုက်နိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့ကန့်ကွက်ဆန္ဒပြခဲ့ကြတာကြောင့်အမေရိကန်အင်ဂျင်နီယာတပ်ဖွဲ့ကပိုက်လိုင်းတိဆောက်နိုင်တဲ့တခြားလမ်းကြောင်းတစ်ရှာဖွေမယ်ဆိုပြီးတော့အဲ့ဒီအစီအစဉ်ကိုဆိုင်းငံ့ထားလိုက်ပါတယ် Keystone Pipeline စီမံကိန်းအတွက်ကနေဒါနိုင်ငံနဲ့ပြန်လည်ဆွေးနွေးညှိနှိုင်းမှာဖြစ်ကြောင်းသဘောတူညီချက်အစ်စ်ကိုကနေဒါဘက်ကလက်ခံမယ်ဆိုရင်တော့ပိုက်လိုင်းဆောက်နိုင်မဆောက်နိုင်လေ့လာတော့မှာဖြစ်ကြောင်းဒီစီမံကိန်းကနေအလုတ်အကင်ပေါင်း 28,000 ကျော်ကိုဖန်တီးပေးနိုင်မှာဖြစ်တဲ့အတွက်ဒါဟာကောက်မွန်တဲ့ဆောက်လုပ်ရေးစီမံကိန်းဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်